မြန်မာနိုင်ငံခိုင်မြဲတဲ့မြောက်ပိုင်းမှာဆွေးလိုက်ပြုံးလိုက်မြုံလန်ထားတဲ့နောက်ထပ်နေရာ၅ခုကိုအပြည့်ပြည့်နိုင်ကြောင်းအပြည့်ပြည့်ဌာနကဖော်ပြလိုက်တဲ့အတွက်ထိရောက်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်။ဒီခိုင်ပြည်နယ်ကတချို့ပြန်ပြေးခတ်တဲ့ကြောင်းအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခရင်ပြည်နယ်တားစင်ကျော်ကိုမင်းမြန်မှုတွေလက်ကင်ဖုံးနဲ့ရကူထားတဲ့မှတ်တမ်းတွေကိုအခြေခံပြီးအတည်ပြုနိုင်ခဲ့တာဖြစ်ကြောင်းအပြည့်ပြည့်ဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့အသေးစိတ်မသိရပေမဲ့ဆိုးရတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဒုက္ခတွေတချို့ကပြောပြရရှိတဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်ဆိုင်ရန်ဟီလီကပြောဆိုလိုက်ကြပ
ါ But when I was talking to some of the refugees a man said to me he had buried 430 plus bodies
ဒုက္ခတွေတချို့နဲ့တွေ့ဆုံမှာအမျိုးသားတစ်ယောက်ကသူထွက်မပြေးခင်မှာပဲအလောင်းပေါင်း430ကျော်ကိုကူညီမြှုပ်နှံပေးခဲ့ရကြောင်းပြောပြခဲ့သလိုတိစုံပျောက်ဆုံးသူတွေလို့ဆိုရဲလူနာမည်ဆင်းတွေကိုလည်းလက်ခံရရှိထားကြောင်းမကြာခင်ကဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်တွေ့ရှိချက်တွေနဲ့ပတ်သက်လို့တောက်ကူရဲနိုင်ငံဆိုးမျိုးတော်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာလူ့ခွင့်ရေးထုတ်ကိုယ်ဆိုင်ကပြောဆိုလိုက်ကြပါဆူလိုက်ပြုံးလိုက်မြှုပ်နှံထားတဲ့အလောင်းတွေရဲ့မျက်နှာတွေကိုမှတ်မိနေအောင်အစီအစဉ်နဲ့ပြန်ထားတာဒါမှမဟုတ်တနက်နဲ့ပြစ်ထားတာတွေ့ရပြီးတပ်ဖြတ်မှုတွေကဗုဒ္ဓတော်မျိုးနဲ့ကုတားပြင်းမှာဖြစ်ပေါ်ခဲ့တဲ့လက္ခဏာတွေ့ရကြောင်းလဲအဖီသင်းကဖော်ပြထားပါတယ်ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်ဆိုင်ရန်ဟီလီကတော့တရင်တိုင်းတာမှန်ခဲ့မယ်ဆိုရင်တာဝန်ယူမှုတာဝန်ခံမှုရှိအောင်စုံစမ်းစစ်ဆေးမှုတွေကိုရည်စုံရည်ပြလုပ်ဖို့လိုရောပြောဆိုခဲ့တာပါနိုင်ငံတကာလူ့ခွင့်ရေးလှုံ့ဆော်မှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့အခုနောက်ဆုံးထုတ်ပေါ်လာတဲ့သတင်းတွေကြောင့်နိုင်ငံတကာအတန်းဝန်းနေနဲ့တာဝန်ရှိသူတွေကိုဖော်ထုတ်ရည်ယူနိုင်အောင်နိုင်ငံတကာကဖိအားပေးဖို့လည်းတိုက်တွန်းပြောဆိုခဲ့ပါတယ်